တော်ခွေရကျောင်းဆက်နေကျောင်းသားကောင်းဆောင်ဟောင်းဦးလာစီဟာကိုဗစ်လက္ခဏာလူပြီးဆရတဲ့ချမ်းသာမှုနဲ့အောက်ဆီဂျင်ပြတ်လတ်သွားပြီးနောက်ဇူလိုင်15ရက်ဒါသာပတိနေ့ည9:18မိနစ်မှာကွဲလွန်သွားတာဖြစ်ကြောင်းသမီးပြည်သူမန်နေဂျီကဗီအိုအေကိုပြောပါတယ
်။ဟောအဖေကဟိုစနေနေ့မှာဆက်ဖြားပေါ့နော်။အာဖြားပြီးနှစ်ရက်လောက်ပါပဲဒီအောက်ဆီဂျင်ကျပါ။ကျတော့လို့အောက်ဆီဂျင်ဝိုင်းရှာရှာနေ9ရက်လောက်မျိုးရောက်လာ။ရှာအရင်ခက်တယ်လုံးဝနောက်ဆုံးမရတော့တဲ့အော်ဖီဆယ်နဲ့ပြတ်အတန်းနဲ့ဆုံးတော့ပါပဲစိတ်ဝင်မှလည်းမခံဘူးနော
်ဦးလာရွှေဟာ1962ခုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့အတွင်းရေးမှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီး7 July လို့လူသိများတဲ့ကျောင်းသားတက်မကအဆောက်အုံကိုအာနာသိန်းဘူချုပ်နေဝင်းတို့ရဲ့တော်လှန်ရေးကောင်စီကဘုံခွဲချူချခဲ့တဲ့လူရက်ကိုရှေ့တန်းကဥဆောင်တော်လှန်ခဲ့သူဖြစ်ပါတယ်ဦးလာရွှေရဲ့နိုင်ငံရေးသက်တမ်းမှုခံယူချက်တွေနဲ့ပတ်သက်လို့မှန်းရပြီးကျောင်းသားထုတ်ရှားမှုခေါင်းဆောင်တူဦးဖြစ်တဲ့လက်ရှိအမေရိကန်မှာနေထိုင်သူဦးအောင်စောဦးကခုလိုပြောပါတယ်
။ကိုလာရွှေဟာ96ခုနှစ်ကနေစပြီးတော့ဒီနေ့အချိန်အထိစိတ်အာဏာရှင်စနစ်ကိုဘယ်တော့မှဒုမထောက်အညံ့မခံအရှုံးမပေးလက်မမြောက်အလံပြူးမတင်စကားသောရှောက်စန့်ကျင်တိုက်ပွဲဝင်ခဲ့တဲ့သမဂ္ဂကျောင်းသားကောင်းဆောင်ပြောဖြစ်တဲ့ချိုချခံလိုက်ရတဲ့ကျောင်းသားသမဂ္ဂနဲ့ပတ်သက်တဲ့တစ်ချက်ကိုပဲကျွန်တော်ဒီနေ့ပြောပါမယ်။အဲ့ဒါကတော့ကျောင်းသားသမဂ္ဂကြီးပြန်လဲတည်ဆောက်လို့ရှိရင်ဘယ်စိတ်အားလာရှင်တကောင်းတမီးရဲ့လက်နဲ့မှအုံမြင့်ချခွင့်မပြုဖို့ကိုလာရှိဒီလိုင်းလာနိုင်တဲ့တလန်းစီယုံမှာဒီလူကပြောခဲ့တဲ့မှတ်ချက်ကလေးဖြစ်ပါတယ
်။ဆောင်ကွေးက60-61ဘာဂတများအဖွဲ့ချုပ်မှာအိုးဝေမဂ္ဂဇင်းတာဝန်ခံအယ်ဒီတာအဖြစ်လုပ်ခဲ့တဲ့ဦးလာရွှေဟာ1962နောက်ပိုင်းဘဂဒရဲ့မြေပေါ်လှုပ်ရှားမှုတွေတိမ်မြုပ်သွားခဲ့ပြီးနောက် 1988 မှာဘဂဒပြန်လည်ပေါ်ပေါက်ရေးဦးဆောင်ဆက်ဆက်ပြီးခဲ့သူဖြစ်တယ်လို့လည်းဘဂဒအဖွဲ့ဝင်တွေကဆိုပါတယ်ဦးလာရွှေဟာ1988ခုနှစ်နောက်ပိုင်းပြည်သူ့တိုးတက်ရေးပါတီခေါင်းဆောင်တူအဖြစ်ဆက်လက်ရပ်တည်ခဲ့သူပါအနာရှင်စန့်ကျင်ရေးအတွက်နိုင်ငံရေးကိုစိုက်လိုက်မတ်တပ်လှုပ်လာခဲ့တဲ့ဦးလာရွှေဟာအချိန်ချင်းဖမ်းဆီးထောင်ချခံရသူဖြစ်ပြီးအောင်သာ PPP ဆိုတဲ့ကလောင်အမည်နဲ့စာရေးသားနေတဲ့စာရေးဆရာတူလည်းဖြစ်ပါတယ်။ဦးလာရွှေရဲ့ရုပ်အလောင်းကိုဇူလိုင်16ရက်တောက်ကြာဒီကနေ့မှာမိသူကျို့ဖို့ရာသားပေမဲ့ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးသူများပြားနေတဲ့ကာလဖြစ်နေလို့ဘယ်တင်းကျိုင်းမှာမိသူကျို့ခွင့်ရမလဲဆိုတဲ့အနာဘိုင်ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရသေးဖြစ်ကြောင်းသမီးဖြစ်သူမန်နေဂျီကပြောပါတယ်ခင်ဗျာ